မလေးရှားနိုင်ငံမှာနောက်နှင်းကြောင့်ရင်လုံးဝအထူးရွေးကောက်ပွဲတွေမတိုင်ခင်နိုင်ငံရေးတင်မှမှုအချိန်ပြတ်နေတာနဲ့အမျှအဆုပ်အထွေးတွေကြောင့်အကျက်ရိုက်နေတဲ့ဝန်ကြီးချုပ်နာဂျစ်ဘရာဇက်ကိုစနေနေ့ကထောင်နဲ့စီတဲ့လူတွေစုဝေးကန့်ကွက်ဆန္ဒပြကြပါတယ်။ဖကတန်ဟာရာပန်ဒါမမို့ထိုက်ထော့ဟော့ဘလို့ခေါ်တဲ့နိုင်ငံရေးမြို့မှအဖွဲ့ကအတိုက်ခံနိုင်ငံရေးသမားတွေဦးဆောင်ပြီးအဲ့ဒီဆန္ဒပြပွဲကိုလုပ်တာပါ။မစ္စတာနာဂျစ်ထူတောင်နဲ့ 1MDB လို့ခေါ်တဲ့နိုင်ငံပိုင်ယူနီယံနဲ့မြန်မာ့ငွေအဖွဲ့ကနေငွေအမြောက်များအလင်းခံလိုက်ရတယ်ဆိုတာပေါ့မကျေနပ်လို့ဆန္ဒပြတာတွေတာတာတွေကတခုဖြစ်ပါတယ်။မစ္စတာနာဂျစ်ကရော 1MDB ရမုံငွေအဖွဲ့ကပါသူတို့မဟုတ်တာလုပ်ထားတာမရှိဘူးလို့ညင်းကြပါတယ်။ဝန်ကြီးချုပ်နာဂျစ်ရဲ့ Barisan Nasional BN မြို့မောင်းအဖွဲ့ကိုမလေးရှားနိုင်ငံသားတွေမဲပေးချုပ်ချဖို့အချိန်ရောက်ပြီလို့ပီတာလင်းဂျာယာမြို့ကွင်းပြင်တစ်ခုမှာလုပ်တဲ့ဆန္ဒပြပွဲမှာဝန်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်ကပြောပါတယ်ခင်ဗျာ။